တရုတ်နိုင်ငံကပိုင်ဆိုင်ကြောင်းကြေညာထားတာကိုစင်ခေါ်တဲ့လို့ရတဲ့ခုဖြစ်အမေရိကန်ရေတပ်စစ်သည်မော်ဒဇင်ဟာတောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကထိန်းချုပ်ထားတဲ့ကျွန်းတစ်ခုအနီးဖြတ်တန်းခုံပေါင်းခဲ့ပါတယ်။အမေရိကန်ရေတပ်ကပထမတဲ့မစ်ဆိုင်းတုံးတပ်ဆင်ထားတဲ့ USS Dewey စစ်သည်မော်ဟာ Spratly ကျွန်းစုတွေကမစ်ချစ်ကြောက်တန်းအနီးရေမှန်၁၂မိုင်အတွင်းခုံပေါင်းခဲ့တဲ့အကြောင်းအမေရိကန်စစ်ပဆိုင်ရာတာဝန်ရှိသူတွေကပြောဆိုလိုက်ကြပါအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေပိုင်နယ်ထဲမှာလွတ်လပ်စွာရေကြောင်းသွားလာခွင့်ကိုထိန်းသိမ်းမှုရည်ရွယ်ပြီးစောင့်နေတာဖြစ်တဲ့အကြောင်းလဲအမေရိကန်စစ်တပ်ပြောခွင့်ရသူဗိုလ်မှူးဂျေမီဒေးဗစ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေကတောင်တရုတ်ပင်လယ်ပြင်တွင်နေ့စဉ်ရက်ဆက်ဆိုးလို့သွားလာလှုပ်ရှားနေကြပြီးနိုင်ငံတကာဥပဒေနဲ့ညီလေရင်ပြန်တမ်းမှုတွေတင်းမောခုံမောမှုတွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းလဲပြောဆိုခဲ့တာပါ။အမေရိကန်စစ်တပ်ရဲ့ဒီကနေ့လှုပ်ရှားမှုတွေဟာသမ္မတဒေါ်နယ်ထရန့်လက်ထက်မှာပထမဆုံးအကြိမ်လဲဖြစ်ပါတယ်။ဒီနိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူကတော့အမေရိကန်ရဲ့ကင်းလဲတဲ့အစီအစဉ်ဟာတောင်တရုတ်ပင်လယ်ပြင်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုထိခိုက်စေတဲ့အကြောင်းသတင်းတောက်တွေကိုဒီနေ့ပဲပြောဆိုခဲ့ပါတယ်။ကမ္ဘာမှာရေကြောင်းသွားလာမှုအများဆုံးတဲ့ကတစ်ခုဖြစ်တဲ့ဒေသမှာဒီနိုင်ငံကလူလုံကျွန်းနဲ့တည်ဆောက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့အမေရိကန်နဲ့တခြားနိုင်ငံတွေကပါဝေဖန်ပြောဆိုနေကြတာပါ။ဒီနိုင်ငံကအလုံးနီးပါးကိုပိုင်ဆိုင်ကြောင်းကြေညာထားတဲ့ဒေသတွေမှာထိုင်ဝမ်၊ဖိလစ်ပိုင်၊ဗီယက်နမ်တို့ပါဝင်တခြားအာရှနိုင်ငံတွေကလည်းပိုင်ဆိုင်ကြောင်းပြောဆိုနေကြတဲ့အတွက်ပိုင်ဆိုင်နယ်မြေပိုင်ဆိုင်မှုတွေအခြေတည်ငြင်းပွားမှုတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်။